င်ပါ English American Side Gundam မှာမြတ်မောက် American သတင်းလောကမှာအသုံးများနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း Bite the dust
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက BITE bite ကကိုက်တာ THE the DUST the dust ကဖုံးဆိုတော့စကားစုခုနဲ့တိုက်ရိုက်ဒေဘေကတော့ဖုံးကိုကိုက်တာပေါ့ဒီသုံးကို1950ခုက Scottish ဆိုင်ယင်ဆရာ Tobias Smollett ကစတင်သုံးခဲ့တယ်လို့ဆိုပါတယ်ထိုစဉ်ကသူကသူ့ရဲ့စွန်းစားကန်းဝတ္ထုထဲမှာလူနှစ်ယောက်ဖုံနဲ့မှောက်ရဲကြတယ်တခြားလူတွေကတော့ထွက်ပြေးသွားတယ်လို့ရေးရမှာလဲကျသွားလို့တည်သွားတယ်ဆိုတာကိုရည်စူးပြီးဖုံနဲ့မှောက်ကျသွားတယ်ဆိုတာကိုတင်စားပြောရတာကနေ Bite the dust ကိုသုံးခဲ့တာဖြစ်ပါတယ် idiom ဆိုတဲ့သဘိုက်ဒေဘေကတော့အသက်ထွက်တာတည်တာညီကုန်းချုပ်တာကိုဆိုလိုပါတယ်ဒီသုံးကိုအသက်ရှိတဲ့သူတွေနဲ့တာမကပါဘူးကိစ္စတစ်ခုခုလုပ်ငန်းတစ်ခုခုပစ္စည်းတစ်ခုခုအချောင်းချောင်းချောင်းပြတ်သွားတယ်ဆိုရင်လေ bite the dust ဆိုတဲ့ idiom ကိုသုံးနိုင်ပါတယ်ဒီ idiom အသုံးကိုသမ္မတ Trump ကသူရွေးကောက်ပွဲမဲဆွယ်လှုပ်ရှားစဉ်ကာလက NAFTA ခေါ်မြောက် Atlantic လွတ်လပ်တဲ့ဂုဏ်သတင်းစာချုပ်ကအမေရိကန်နိုင်ငံသားတွေအတွက်အကျိုးမရှိလို့လုံးဝဖျက်သိမ်းပြစ်မယ်လို့ကတိပေးခဲ့ပြီးမယ်လို့လေသူအခုသမ္မတဖြစ်လာပြီးတဲ့နောက်မှာတော့မကြာသေးမီကလွှတ်တော်ကိုတင်သွင်းတဲ့NAFTA သဘောတူညီမှုမူကြမှာအပြောင်းလဲတွေတိတ်ကြီးကြဲကြဲမလုပ်ထားတာတွေ့ရတဲ့အတွက်ကြောင့် Trump ရဲ့ပေးထားတဲ့ဂရုနောက်တစ်ခုဟာဘာမှမဖြစ်လာဘူးဆိုပြီးတော့ Washington Post သတင်းစာကြီးက Another Trump Promise Bites the Dust ဆိုပြီးတော့ရေးသားထားတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ My old computer bit the dust yesterday I'm going to buy a new one.
ကျွန်တော်ကွန်ပျူတာအဟောင်းကြီးမနေ့ကပြက်သွားတယ်လေကျွန်တော်အစ်စ်ဝေရတော့မယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခါအလေးလာကြည့်ကြရအောင်ပ
ါ My old computer bit the dust yesterday I'm going to buy a new one
ခုဆက်လက်တင်ပြပေးမှာကတော့
Uphill battle
ဖြစ်ပါတယ်စာလုံးပေါင်းက UP up HILL uphill ကတောင်တက် BATTLE battle ကတိုက်ပွဲဆိုတော့စစ်စစ်ခုရဲ့တိုက်ရိုက်ဒိဗေကတော့တောင်အတက်မှာတိုက်တဲ့တိုက်ပွဲပေါ့တောင်တက်ဆိုကြတဲ့ကဘယ်လောက်ခက်ခဲမေဆိုတာကိုတင်စားပြောထားတဲ့အတွက် idiom ဆိုတဲ့သဘိုက်ဒီပဲကတော့တိတ်ကိုခက်ခဲတဲ့ကြိုးပမ်းမှုရုန်းကန်မှုကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုသမ္မတ Trump အစိုးရကဥပမာကဲကျမရေးပြုစုဆောက်ရှောက်မှုကိုအစားထိုးဖို့ကြိုးပမ်းခဲ့ရမှာမအောင်မြင်ခဲ့လို့နောက်ကြိုးပမ်းမှုတစ်ခုဖြစ်တဲ့အခွန်ငွေလျှော့ချမှုကိုလုပ်ပေးမယ်ဆိုတဲ့အစီအစဉ်ဟာလေလွတ်တော်တင်တဲ့အခါသဘောတူညီမှုရရှိဖို့မလွယ်တဲ့အခြေအနေရောက်မှဖြစ်တဲ့အတွက်ကြောင့်ဒီချိုးပတ်မှုဟာလေတောင်အတက်မှာတိုက်တဲ့တိုက်ပွဲလိုပဲတိတ်ပြီးတော့ခက်ခဲမယ်ဆိုပြီးတော့ဒီအသုံးကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ It is an uphill battle for the government in Myanmar to get all the ethnic armed groups to sign the peace deal.
တိုင်းလက်နက်ကိုင်အုပ်စုအားလုံးငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးနိုင်ရေးဟာမြန်မာအစိုးရအတွက်တိတ်ကိုခက်ခဲလာတဲ့ကြိုးပမ်းမှုတရဖြစ်ပါတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ It is an uphill battle for the government in Myanmar to get the ethnic armed groups to sign the peace deal.
ခုနောက်ဆုံးတင်ပြပေးမှာကတော့
Witch Hunt
ဖြစ်ပါတယ်။စာလုံးပေါင်းက WITCH Witch ကဆုံးမှာHUNT hunt ကခြေရခံလိုက်တာဆိုတော့စကုထုံရဲ့တိုက်ရိုက်ဒီဘေကတော့စုံမကိုခြေရခံလိုက်တာပေါ့ဒီအသုံးဆင်းတဲ့လာတာကတော့ရှေးတုန်းကရွာတွေမှာစုံပညာတတ်တဲ့လူတွေအနေနဲ့အန်ဒီရရှိတဲ့ပြူစားနိုင်တယ်လို့ယူဆပြီးတော့လူတွေကစုံမကိုမတွေ့တွေ့အောင်လိုက်ရှာပြီးရွာကနေနှင်ထုတ်တာတပ်ပစ်တာအထိလုတ်တဲ့ထုံတန်းဒလေကနေဆင်းတဲ့လာတာဖြစ်ပါတယ်ခုကေမှာတော့အထူးသဖြင့်နိုင်ငံရေးလောကမှာလူတူဒါမှမဟုတ်အဖွဲ့အစည်းတစ်ခုအနေနဲ့နိုင်ငံရေးခံယူချက်အတွေးခေါ်စသဖြင့်တို့ဟာလူအဖွဲ့အစည်းပေါ်အန်ဒီယပြုနိုင်တယ်ဆိုပြီးပဝင်းကျင်ရဲ့ရှုမြင်ခြင်းကိုခံရတဲ့အတွက်အဲ့ဒီလူဒါမှမဟုတ်အဲ့ဒီအုပ်စုကိုမဲပြီးဝိုင်းတိုက်ခိုက်ကြတာအကြောင်းမရှိအကြောင်းရှာပြီးအကြောင်းမရှိအကြောင်းရှာပြီးဝိုင်းပစ်တင်ပို့စူးစမ်းကြရမှာဒီအသုံးကိုတင်စားသုံးထားတာဖြစ်ပါတယ်။ဒါကြောင့် idiom ဆိုတဲ့သဘိုက်ဒီဘေကတော့သဘောမကျတဲ့အကြောင်းတစ်ခုခုကြောင့်လူတူဦးကိုအပြစ်မရှိအပြစ်ရှာဝိုင်းမဲကြတာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုသမ္မတ Trump ကသူ့ရဲ့မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn ဟာရုရှားက2016အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ဆွဲဖက်မှုရှိတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ Democrat လွှတ်တော်အမတ်တွေကစုံစမ်းဖော်ထုတ်ကြဖို့ ဘိုင်းတောင်းဆိုကြရမှာအခုလိုလောက်တာဟာ which hand ဆိုပြီးတော့သမ္မတထရမ့်ကတုံ့နှုံခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့သမ္မတထရမ့်ကဘယ်လိုသုံးခဲ့တယ်ဆိုတဲ့ဥပမာကို George ကပြတာကိုနားဆင်ကြည့်ကြရအောင်ပ
ါ President Trump said the Russia probe is a witch hunt
ရုရှားနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုဟာအကြောင်းရှိအကြောင်းရှာလိုက်မဲနေတဲ့လုပ်ရဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့တယ်လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
President Trump said the Russia probe is a witch hunt
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
bite the dust uphill battle witch hunt
တို့ဖြစ်ကြပါတယ်နောက်တင်ပါကုလူချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်